အီဂျစ်နိုင်ငံမှာဒီလကုန်ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာစူးစားအနိုင်ရခဲ့ရင်အစ္စလာမစ်မွတ်စလင်ဘရာဒါဟုဒ်လို့ခေါ်တဲ့မွတ်စလင်ညီကိုရောများအဖွဲ့အတွက်အနာဂတ်နေရာရှိတာမဟုတ်တော့ဘူးလို့စစ်တပ်အကြီးအကဲဟောင်းအဗ်ဒယ်ဖတ်တာအယ်စီစီကပြောကြားလိုက်ပါတယ်။ဖြုတ်ချခံရတဲ့သမ္မတဟောင်းမိုဟာမက်မော်စီနဲ့အတူမွတ်စလင်ညီကိုရောများအဖွဲ့ကိုဇက်သိမ်းပြီလို့စီစီကသမ္မတရွေးကောက်ပွဲမဲဆွဲတာနဲ့ပတ်သက်တဲ့ပထမအဆုံးထုတ်လွှင့်တဲ့ရုပ်မြင်သံကြားမင်းမြန်ကမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
انا عايز اقول لك مش انا اللي نهيتها انتم يا مصريين اللي نهيتوها
المصريين يجوا افوي اوتومو دي غونجو اون لوتا جنو ما هوك بابو ايجيب နိုင်ငံသားတွေသာဖြစ်တယ်လို့မစ္စတာစီစီပြောကြားတော့တာဖြစ်ပါတယ်ပြဿနာကလည်းအီဂျစ်နိုင်ငံသားတွေနဲ့ပဲဖြစ်ခဲ့တဲ့အတွက်ဒီညီကိုအဖွဲ့ကနှစ်ခါပြန်အုပ်ချုပ်ဖို့မဖြစ်နိုင်ဘူးလို့မနှစ်ကဂျွန်လကုံမှာဒီညီကိုအဖွဲ့ကိုအီဂျစ်နိုင်ငံသားတွေကအလိုမရှိကြောင်ဆန္ဒပြခဲ့ကြတယ်လို့လည်းဆိုပါတယ်ပုဂ္ဂလိကရုပ်မြင်သံကြားလိုင်းနှစ်ခုမှာတပြိုင်တည်းထုတ်လွှင့်တဲ့အင်တာဗျူးမှာညီကိုရောများအဖွဲ့နဲ့နိုင်ငံရေးအရပြန်လည်စစ်မြတ်မှုလုပ်မဲ့ကိစ္စကိုရှင်းရှင်းလင်းလင်းပဲပယ်ချထားပါရယ်။2011ခုနှစ်တုန်းကအာနာရှင်ဟော့စတင်မူဘာရက်ပြုတ်ပြသွားစီခဲ့တဲ့တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုမှာအဓိကပါဝင်ခဲ့တဲ့ညီကိုအဖွဲ့ကိုစစ်တပ်ကဖွဲ့စည်းပေးထားတဲ့အာဏာပိုင်တွေကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားရတာဖြစ်ပါတယ်။စီစီကသူ့ကိုလုပ်ကြံဖို့ကြိုးစားမှုနှစ်ကြိမ်ရှိခဲ့ပေမဲ့ဂရုမစိုက်ခဲ့ဘူးလို့လည်းရုံးမြင့်တန်ကြားမြန်မြန်ကမှဆိုပါရယ်။မစ္စတာမော်စီကိုရိုင်းတခင်အီဂျစ်နိုင်ငံမှာအုပ်ချုပ်ခဲ့တဲ့သမ္မတတွေဟာစစ်တပ်ကလာသူတွေပဲဖြစ်ပါတယ်အခုမစ္စတာစီစီဟာလည်းစစ်တပ်ကအနားယူပြီးမလတဲ့မှာသမ္မတရွေးကောက်ပွဲဝင်မှာဖြစ်ပေမဲ့အီဂျစ်နိုင်ငံမှာစစ်တပ်အုပ်ချုပ်မှုဘယ်တော့မှရှိတော့မှာမဟုတ်ဘူးလို့လည်းသူကပြောဆိုနေပါတယ်